အာဖဂန်နစ္စတန်နိုင်ငံမှာ9နှစ်နီးပါးဖမ်းဆီးထိန်းသိမ်းခံထားရတဲ့အမေရိကန်စစ်သားတစ်ယောက်ကိုတာလီဘန်အဖွဲ့ကပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။အမေရိကန်ကဖမ်းဆီးထားပြီးတော့ကျူးဘားမှာရှိတဲ့ဂွာဒါနာမိုအချင်းစခန်းမှာထိန်းသိမ်းထားသူ9ယောက်ကိုပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ဆာဂျင်ဘိုဘီဝက်ဂယ်ကိုအမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့လွှတ်ပြောင်းပေးခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုအမေရိကန်ပြည်ထောင်စုနဲ့တာလီဘန်အဖွဲ့ကြားအပြန်အလှန်အချင်းသားလွှတ်ပြောင်းမှုဟာကာတာအစိုးရကကြားဝင်ပြီးတော့ကမကထပြည်လို့ပြီးခဲ့တဲ့ညှိနှိုင်းဆွေးနွေးမှုတွေအနောက်ပိုင်းမှာထွက်ပေါ်လာတာဖြစ်ပါတယ်။ကာတာနိုင်ငံကဖမ်းဆီးထားသူတွေကိုတာဝန်ယူထားပေးပြီးသူတို့တွေအနေနဲ့ကာတာနိုင်ငံအတွင်းမှာအနည်းဆုံးတစ်နှစ်နေထိုင်ရမယ်လို့ဆိုပါတယ်။အသက်28နှစ်အရွယ်ရှိပြီဖြစ်တဲ့ဆာဂျင်ဘတ်ဂယ်ရဲ့ကျမ်းမာရေးအခြေအနေဟာကောင်းမွန်တဲ့အနေအထားမှာရှိနေပြီးတော့လမ်းလဲကောင်းကောင်းရှောက်နိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သူကအခုဆိုရင်အမေရိကန်စစ်တပ်ရဲ့ဆောင်းရှောက်မှုအောက်မှာရောက်ရှိနေပြီဖြစ်တဲ့ဖြစ်ကြောင်းလည်းပြောဆိုပါတယ်။အိုဟိုင်းယိုပြည်နယ်သားဖြစ်တဲ့ဆာဂျင်ဘတ်ဂယ်ဟာအာဖဂန်နစ္စတန်နိုင်ငံကိုတာဝန်ထမ်းဆောင်ဖို့ရောက်ပြီးတော့နှစ်လအကြာ2009ခုနှစ်ဇွန်လ30ရက်နေ့မှာတာလီဘန်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။